လွန်ခဲ့တဲ့3လအတွင်းကနေဒါရေတပ်ကစစ်သည်မော20ထိုင်ဝမ်ရေလက်ကြားကိုဖျက်ချော်ခုံပေါင်းခဲ့မှုဟာကနေဒါအနေနဲ့အမေရိကန်ပြည်ထောင်စုဘက်ကရပ်တည်ပြီးတရုတ်နိုင်ငံကိုစန့်ကျင်ကြောင်းပြသလိုတာဖြစ်တယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်။အမေရိကန်ရေတပ်သင်္ဘောတွေကတော့2018နှစ်လယ်ကစလို့တရုတ်နဲ့ထိုင်ဝမ်ကြားစစ်မီးပွားစတောက်ရာနေရာဖြစ်နိုင်တဲ့ထိုင်ဝမ်ရေလက်ကြားတဲ့ဆယ်ကျင်းဖျက်ချော်ခုံပေါင်းခဲ့ပြီးဖြစ်ပါတယ်။ထိုင်ဝမ်ကိုထောက်ခံတာပြသလိုတာနဲ့တရုတ်ကိုသတိပေးတဲ့အနေနဲ့အမေရိကန်သင်္ဘောတွေကလည်းခုံပေါင်းတာဖြစ်ပါတယ်။အင်္ဂါနေ့ကတော့ကနေဒါရေတပ်က Frigate သင်္ဘော HMCS Ottawa ဟာထိုင်ဝမ်ရေလက်ကြားကိုဖြတ်ကျော်ခုံပေါင်းခဲ့ပါတယ်။အရှေ့မြောက်အာရှကမြောက်ကိုရီးယားပေါ်ကုလသမဂ္ဂချမှတ်ထားတဲ့အရေးယူပိတ်ဆို့မှုတွေကိုစောင့်ကြည့်ဖို့နဲ့ရှေ့တော်အာရှဒေသကိုကူညီရမှာဒီလမ်းကြောင်းဟာအတိုဆုံးဖြစ်တယ်လို့ကနေဒါအမျိုးသားကာကွယ်ရေးဝန်ကြီးဌာနက VOA ကိုပြောခဲ့ပါတယ်။ Frigate သင်္ဘောနောက်တစ်စင်းဖြစ်တဲ့ HMCS Regina ဟာလည်းဇွန်လအတွင်းဒီလမ်းကြောင်းကိုပဲအသုံးပြုခဲ့တာပါ။ထိုင်ဝမ်အနာကနေဒါစစ်သည်မော်တွေတွာလာမှုကြောင့်ကနေဒါနိုင်ငံဟာလွန်ခဲ့တဲ့နှစ်နဲ့အတွင်းကထိုင်ဝမ်ရေလက်ကြားဒါမှမဟုတ်တောင်တရုတ်ပင်လယ်အတွင်းသင်္ဘောတွေဆီလွတ်ခဲ့တဲ့အနောက်နိုင်ငံအုပ်စုတွေပါဝင်လာခဲ့ပြီဖြစ်ပါတယ်။ဩစတြေးလျ၊ဗြိတိန်ပြင်သစ်နဲ့ဂျပန်နိုင်ငံတွေဟာအမေရိကန်ရေတပ်ရဲ့လွတ်လပ်စွာရေကြောင်းတွာလာရေးစီမံချက်တွေပါဝင်ခဲ့ပြီးတောင်တရုတ်ပင်လယ်ထဲရေတပ်သင်္ဘောတွေဆီလွတ်ခဲ့ပါတယ်ခင်ဗျ။